ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလေ့လာဖို့အတွက်ပြန်ကြားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့18ဥပသတင်းမီဒီယာအဖွဲ့ဟာဒီကနေ့ဘူးတီတော်မြို့ကိုတွားရောက်လေ့လာနေကြပါတယ်။အခုဆိုရင် EU ဥရောပတမကအဖွဲ့ရဲ့ကိုယ်စားလှယ်အဖွဲ့ကလည်းရခိုင်မှာရောက်ရှိနေကြပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နေရာတိုက်ခိုက်မှုတွေထပ်မံပြုလုပ်ဖို့ပြင်ဆင်နေတာကိုဖော်ထုတ်တားဆီးခဲ့တာတွေနဲ့ပတ်သက်ပြီးတော့တွားရောက်လေ့လာကြဖို့ရှိပါတယ်။ဒီသတင်းမီဒီယာအဖွဲ့မှာပါဝင်တဲ့ VOE ရဲ့ရန်ကုန်အခြေစိုက်တဲ့နောက်မတ်မီခါကိုဒီကနေ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဆက်တွေ့မင်းမြတ်တဲ့အခါမှာသူကအခုလိုစပြီးတော့ပြောပြပါတယ
်ဒီနေ့ကရခိုင်ကနေရခိုင်စစ်တွေကနေပြီးတော့မနက်6နာရီပူတီတောင်ကိုရေရင်နဲ့သွားဖို့ကျွန်တော်တို့စီစဉ်ထားပါတယ်ပူတီတောင်ကနေမှမောင်တော်ဘက်ကိုသွားမှာပါပူတီတောင်မှာကအရင်ဒီအကျန်းဖက်ဖက်ပြီးတော့အကျန်းဖက်လုပ်ဖို့စီစဉ်ထားတဲ့တင်းမြေကြီးရွာဘက်ကိုသွားဖို့စီစဉ်ထားတာပ
ါတခြားကောဒီနေ့ခီးစဉ်မှာဘယ်နေရာတွေရောက်ဖို့ရှိသလဲ
အဲ့ဘူးတီးကြောင်ရယ်ဘူးတီးကြောင်ပြီးသွားလို့ရှင်မောင်တော်ကိုဆက်သွားမယ်ဒီနှစ်နေရာပါပဲရှင်
။အော်ဟုတ်ကဲ့ပါ။နောက်တစ်ခုကျွန်တော်တို့သိရတာကအခုဆိုလို့ရှင်စစ်တွေမှာ EU ဥရောပတမကအဖွဲ့ကကိုယ်စားလှယ်အဖွဲ့ရောက်နေတယ်ဆိုပြီးတော့ကြားရတယ်လေ။မမ်မေခါကိုလည်းသိမှာပေါ့။အဲ့ဒီသူတို့ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဗာများသိထားတယ်သိတော့ပြောပြပေးပါလားခင်ဗျာ
။ EU အဖွဲ့ကအဖွဲ့ဝင်13ယောက်ဒီစစ်တွေကိုရောက်နေတယ်လို့ပြောပါတယ်။သူတို့ကဒီနေ့မနက်မှာပဲဘူးတီးကြောင်ဘက်ကိုစပြီးတော့သွားမယ်လို့သိထားပါတယ်။ဒီတောင်ကနေမှတစ်ဆင့်ဟိုမောင်တော်ဘက်ကိုဆက်ပြီးသွားမှာပါသူတို့ရဲ့ခီးစဉ်က32ရက်နေမှအဆုံးသတ်မယ်လို့သိထားပါတယ်ရှင
်။အော်သူတို့အဲ့ဒီမှာဘယ်နှစ်ရက်နေမယ်လို့သိရလဲ
။အော်အဲ့ဒီမှာသူတို့2ရက်နေပြီးသွားနေပါလားရှင်။32ရက်နေမှသူတို့ရန်ကုန်ကိုပြန်သွားမှာပါရှင်။